အီဂျစ်နိုင်ငံမှာသမ္မတဟော့စနီမူဘာရက်ရာထူးကနေဆင်းသွားပြီးမဲ့အစိုးရဝန်ထမ်းတွေရဲ့မကျေနပ်မှုတွေဆက်လက်ထွက်ပေါ်နေတာနဲ့အတူကိုင်ရိုမြို့တော်မှာရဲဝန်ထမ်းတွေအပါအဝင်ထောင်ထဲချီတဲ့သူတွေဆန္ဒပြနေကြပါတယ်။ဒီနေ့တနင်္လာနေ့မှာထာရီယာရင်ပြင်မှာရာပေါင်းများစွာသောဆန္ဒပြသူတွေစုဝေးနေကြတာပါ။ဒီအရေးအတွက်ဟာလွန်ခဲ့တဲ့သတင်းပတ်တွေတုန်းကရှိခဲ့တဲ့အရေးအတွက်နဲ့ဆိုင်ရင်တော့အင်မတန်မှနည်းပါတယ်။အစိုးရပိုင်းလုပ်ငန်းတွေမှာအလုပ်သမားနှင်နာခြင်းနဲ့လှုပ်အားကပိုရဖို့အတွက်တခြားနေရာတွေမှာလည်းဆန္ဒပြပွဲတွေထိုင်းတပိတ်မှောက်ပွဲတွေလုပ်နေကြတဲ့ယာဒူးအဆင့်ဆုံးကဝန်ထမ်းတွေနဲ့အတူရဲဝန်ထမ်းတွေကလည်းပူးပေါင်းပါဝင်လာကြပါတယ်။ဘဝင်ထမ်းတွေတပိတ်မှောက်နေကြလို့ဒီနေ့မှဘန်လုပ်ငန်းတွေကိုပိတ်ခဲ့ရပါတယ်။ဒီလိုဖြစ်နေချိန်မှာပဲအီဂျစ်နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ပြီးတော့နှစ်လအတွင်းမှာဆန္ဒခံယူပွဲလုပ်ပေးမယ်လို့ယာယီအုပ်ချုပ်နေတဲ့စစ်အစိုးရကသူ့ကိုကတိပေးတဲ့အကြောင်းအီဂျစ်ကဒီမိုကရေစီရဲ့လှုပ်ရှားသူဝဲအယ်ဟူနင်းကပြောပါတယ်။